မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနှိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအသံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ဖောက်ထွင်းမြင်နိုင်တဲ့ Xiaomi TV ဆိုတဲ့သတင်း Nikon Free Business Training at ရန်ကုန်ပြုလုပ်မယ်ဆိုတဲ့သတင်း VC Finance မှာဘန်နာရေးဆိုင်ရာ Digital အသွင်ကူးပြောင်းရေးအတွက် Movesonic Branding System ကိုစတင်အသုံးပြုဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ဖောက်ထွင်းမြင်နိုင်တဲ့ Xiaomi TV ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ် Xiaomi ရဲ့အသစ်မိတ်ဆက်လိုက်တဲ့ OLED TV ကတော့ထုတ်ချင်းပုတ်ဖောက်ထွင်းမြင်နိုင်တဲ့ဒီဇိုင်းနဲ့ဖန်တီးထားပါတယ် Xiaomi ရဲ့ Mi TV Less OLED Transparent Edition ဟာ Company 10 နှစ်ပြည့်အခမ်းအနားအဖြစ်မိတ်ဆက်လိုက်တဲ့ထုတ်ကုန်ဖြစ်ပါတယ် Xiaomi TV မှာတော့ဖောက်ထွင်းမြင် OLED နည်းပညာ TOLED ဆိုတာအသုံးပြုထားပါတယ် TOLED မျက်နှာပြင်တွေကဖောက်ထွင်းမြင်နိုင်တဲ့အစိတ်အပိုင်းတွေအသုံးပြုထားတဲ့အတွက် Blood Light မလိုဘဲနဲ့ရုပ်ပုံတွေကလေမှာလွင့်မျောနေသလိုပါပဲ OLED မျက်နှာပြင်အများစုကအလင်းပြန်ကတ်တုပ်အလောက်ကိုအသုံးပြုထားတာကြောင့်ဖောက်ထွင်းမမြင်နိုင်ပါဘူး Xiaomi ရဲ့ Mi TV Lens မျက်နှာပြင်အရွယ်အစားက55လက်မရှိပြီးတော့120 GHz Refresh Rate Response Time ကတော့10မိနစ်ရှိက DCI-P3 အရောင်63ရာခိုင်နှုန်းပါဝင်လာပါတယ် Xiaomi အနေနဲ့ရုပ်ထွက်ပိုင်းအတွက် AI Master Smart Engine နဲ့တိသက်ဖန်တီးထားတဲ့ MediaTek 9650 chip တို့နဲ့ချိန်ညှိထားပါတယ် TV ကိုတရုတ်နိုင်ငံမှာယွမ် $49,999 $8,200 နဲ့ရောင်းချပါမယ် August 16ရက်မှာစတင်ရောင်းချမယ်လို့သိရပါတယ်ဆက်လက်ပြီး Nikon Free Business Training at ရန်ကုန်ပြုလုပ်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ် COVID-19 ကာလအတွင်းမှာမဖွင့်လှစ်ဖြစ်ခဲ့တဲ့ Nikon Free Business Training ကိုစက်တင်ဘာလ5ရက်နေ့မှာဖွင့်လှစ်မှာဖြစ်တဲ့အတွက်တရုတ်လိုသူတွေအနေနဲ့တိုတင် register ပြုလုပ်နိုင်ပြီဖြစ်တယ်လို့သိရပါတယ်။တင်နန်းကိုရန်ကုန်မြို့မှာ Nikon ကင်မရာကိုစိတ်ဝင်စားသူတွေနဲ့ဓာတ်ပုံဝါသနာရှင်တွေအတွက် Nikon မြန်မာကနေကြီးမှုကျင်းပတာဖြစ်ပြီးတော့ Sixth Road Youth International Photographers Competition Organizing Committee ကနေချီးမြှင့်တဲ့ The Lights of Scale Excellent Tutor Award ရဓာတ်ပုံတင်နန်းနည်းပြတဦးဖြစ်တဲ့ Nikon School မြန်မာမှာ Instructor ဆရာတင်အောင်ကြီးမန်းတက္ကသိုလ်မှတင်ကြားပို့ချပေးသွားမှာဖြစ်တယ်လို့သိရပါတယ်။တင်နန်းသားဦးရေကိုအယောက်30သာတက်မှတ်ထားပြီးတော့အမှန်တကယ်တက်ရောက်နိုင်မှသာလဲစီရင်ပေးသွင်းဖို့တိုက်တွန်းထားပါတယ်။တင်နန်းချိန်ကတော့စက်တင်ဘာလ5ရက်နေ့လယ်တနင်္ဂနွေကနေညနေ4နာရီထိဖြစ်ပြီးတော့ Nikon School မြန်မာအမှတ်184 192အခန်းအမှတ် B1 မြင်းကြီးတန်းနှင်းစီကွန်တို့ဘိုးတထောင်ဖျားလန့်အလဲဘလောက်မှာပြုလုပ်သွားမှာပဲဖြစ်ပါတယ်။တက်ရောက်လို့သူတွေအနေနဲ့ဖုန်း3932913038 3953998609ကိုဆက်သွယ်စုံစမ်းနိုင်ပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ BC Finance မှာဘန်နာရေးဆိုင်ရာ Digital အသွင်ကူးပြောင်းရေးအတွက် Movesonic Branding System ကိုစတင်အသုံးပြုဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။မြန်မာနိုင်ငံရှိအသေးစားငွေရေးကြေးအဖွဲ့အစည်းများကြားဦးဆောင်ရည်တည်လျက်ရှိတဲ့ BC Finance မှာဘန်နာရေးဆိုင်ရာ Digital အသွင်ကူးပြောင်းရေးအတွက် Movesonic ရဲ့ Core Branding System ကိုစတင်အသုံးပြုခဲ့တယ်လို့သိရပါတယ်။အဆိုပါအစီအစဉ်ကိုအကောင့်ထည့်ဖို့ရန်2019ခုနှစ်ထဲအမှုဆိုနီစနစ်ရဲ့တဦးတည်းကိုယ်စားလှယ်အဖြစ်ဝန်ဆောင်မှုများပေးနေတဲ့ပြည်တွင်းနည်းပညာနယ်ပယ်မှာအသိမှတ်ပြုမှုရရှိထားတဲ့တစ္ဆာဝတ်ကဆောင်ရွက်ပေးခဲ့တာဖြစ်တယ်လို့သိရပါတယ် BCF အနေနဲ့မြန်မာနိုင်ငံရဲ့ပြည်နယ်နဲ့တိုင်းရှစ်ခုမှာ25,000တောင်ချီးငွေယူသူတွေပိုင်ဆိုင်ထားပြီးတော့စုငွေနဲ့ချီးငွေဆိုင်ရာဝန်ဆောင်မှုအမျိုးမျိုးပေးလျက်ရှိကြောင်းမူဆိုနီဟာမြန်မာနိုင်ငံရှိအသေးစားငွေရေးကြေးအဖွဲ့အစည်း14ခုကိုဝန်ဆောင်မှုပေးလျက်ရှိပြီးတော့ MFI များအတွက်ထိတ်တန့်နည်းပညာအကူအညီများပေးနေသောအဖွဲ့အစည်းဖြစ်သတ်မှတ်ခံထားရကြောင်းသိရပါတယ်။ Movesoni ရဲ့ Co-branding system ကိုစတင်အသုံးပြုခြင်းနဲ့အတူ Movesoni ရဲ့ digital နည်းပညာ application ကနေတစ်စင် BCF ရဲ့လုပ်ငန်းစွမ်းဆောင်ရည်မြင့်မားလာစေဖို့နဲ့ mobile ဘဏ်ဝင်ဆောင်မှု application ကိုအသုံးပြုပြီးတော့ customer တွေအနေနဲ့ဆက်သွယ်ရေးလမ်းကြောင်းအသစ်များဖန်တီးပေးနိုင်ရန်ရည်ရွယ်ခြင်းဖြစ်တယ်လို့လည်းသိရပါတယ်။သစ္စာ Ward ရဲ့ဝန်ဆောင်မှုလုပ်ငန်းနဲ့ Movesoni software system အကြောင်းကိုအသေးစိတ်သိရှိလိုပါက infosthitsaworks.com တို့ဆက်သွယ်မေးမြန်းနိုင်မှာပဲဖြစ်ပါတယ်အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အကစားဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝီမြင့်မူပါ။
်